ကလသမတ်တွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shwana ပုဂနာရဲ့ရခိုင်ပြည်နယ်ခီးစဉ်ဟာရိုဟင်ဂျာဒုက္ခသည်ကြီးနဲ့ပတ်သက်လို့ပြတာတဲ့ဆောင်ရွက်မှုတွေပေါ်လာအောင်လို့ကလသမတ်ကနေမြန်မာဆရာကိုတိုက်တွန်းပေးစီလိုတဲ့အကြောင်းမောင်တော်ဒေသခံမှုစင်တိုင်းဝိုင်းကပြောဆိုထားပါတယ်တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြီးတော့ပြန်ဝင်လာကြမယ်ဒုက္ခသည်တွေနဲ့အတူအကြမ်းဖက်သမားတွေပါလာမှာကိုမောင်တော်ဒေတာခန့်ရခိုင်တိုင်းသားတွေကစိုးရိမ်နေကြပါတယ်။မောင်တော်ဒေတာကိုမစ်ဘူကနာဒီကနေ့တွားရောက်လေ့လာခဲ့တဲ့ခီးစဉ်တွေမှာခုလိုပြောဆိုသွားလဲဖြစ်ပါတယ်။ကိုညဝဲအောင်ကပြည်စံကိုပြောပြပေးပါလိမ့်မယ်
။လက်တလုံးမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ခရစ်စတင်းဘူကနာနဲ့အဖွဲ့ဟာအောက်တိုဘာ14မိနစ်တုန်းကစစ်တွေမြို့မှာလူတို့အခြေပြုအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ကြောက်တော်မြို့နယ်နိဒင်ကြီးရွာကပိတ်သိမ်းပြီးသား IDP စခန်းတွေကိုတွားရောက်လေ့လာကဒေသခံတချို့နဲ့တွေ့ဆုံခဲ့ပါတယ်။တနင်္လာဒီကနေ့မှာတော့ Miss Bugna ဟာမောင်နှံမြို့ကိုတွားရောက်ပြီးအဲဒီမှာရှိတဲ့နှစ်ဖက်လူမှုအတိုင်းဝိုင်းကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲလိုတွေ့ဆုံချိန်မှာသူတို့ရဲ့မောင်တော်ရိုဟင်ဂျာအတိုင်းဝိုင်းကလွတ်လပ်စွာတင်ပြခွင့်မရခဲ့ဘူးလို့မောင်နှံဒေသခံမွတ်စလင်ဦးလာထွန်းကပြောပါတယ်။
ကတော့သူတို့လူချင်းကြည့်ရစီရောက်တော့ကော်တော့ပြီးတော့ကော်တော့ပြီးတော့သူတို့ကဟွာမာတာလေဘာမှမပြောသူတို့အင်းဒီရောအခုရခိုင်ရောကြွားတယ်တော့ပြီးတော့သူတို့ကတော့ပြောတယ်မှာဟိုအမီးပြီးရနေတဲ့ဟာကလူကြီးကကြည့်တယ်ပေါ့နော်ပြီးတော့သူတို့လူကြီးကိုကြတော့ဘာမှမပြောနဲ့သူတို့ဘယ်လိုမှကားတဲ့အခါကျတော့သူတို့ကတားပြီးတော့ဘာမှမပြောလိုက်ဘူးအဲ့တော့ပြောရတဲ့မှာရခိုင်တွေကဒီကဘာပြောလို့ဆိုတော့ကျွန်တော်ဒီရင်းတာဒီနေ့သူကတော့တော်တော်ကြီးဒီလူကနေနေနေတယ
်မစ်ခရစ်စတင်းဘူဂနာရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းအောက်တိုဘာ12ရက်နေ့ကနေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စတွေရခိုင်ပြည်နယ်အကြက်တဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရုံးတို့ကြားပူးပေါင်းဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါမောင်နှံမြို့ကန်ရခိုင်လူမှုကူညီရေးအသင်းကဦးစောဘဦးကြီးကတော့တပတ်နိုင်ငံထွက်ခွာသွားသူတွေပြန်လည်လက်ခံရေးမှာအသေးစားစီစစ်ဖို့လိုကြောင်းမောင်နှံမှာလူနည်းစုဖြစ်တဲ့ရခိုင်တိုင်းရင်းသားတွေရဲ့စိုးရိမ်ချက်ကိုပြောပါတယ်
။ဟောပြောတာဟိုတေချာလက်ခံရေးတေချာစီစစ်ပြီးလက်ခံရေးပို့ကောင်းတော့ပြောမစင်ဒီ ACC နေရှင်နယ်တွေပါမလို့တော့ပြင်နေချင်မှာဒီလိုလေးနေရှင်နယ်တွေလာကြတာပေါ့သူတို့လူမျိုးတွေအပတ်တွေထောက်ထားစီချာမဟုတ်ဘူးနဲ့ဒီကဲလက်ခံလက်မရှိဘူးဒီအကျင့်ဖြစ်တယ်ဒီပြောလို့ပါလာနိုင်တယ်ပေါ့နော်ပြောမစင်ဒီမှာတကယ်တကယ်နေဆိုင်ရေးနေဆိုင်ရေးသာပြောလို့သတ်ဆိုင်ရာကြည့်ရဥပဒေပြောင်းဝင်နေပြီဒီလိုရေဒီလိုမှလည်းဒီလိုအဆိုင်ဝင်ရှိကြတာပေါ့လေဒီလိုတွေကဆောက်ခင်ရှင်းတယ်နဲ့ဥဒေနဲ့ဒီလိုတေချာဒီပြီးတော့လက်ခံမစင်ပြောပေါင်းတာပေါ့လုံးဝရင်ကုန်လုံးဒီတိုင်းပဲလာတဲ့လက်လူဒီတိုင်းလက်ခံမစင်နောက်ထပ်မလိုလားတဲ့ပြဿနာခင်းနေပို့ဆုပ်ပုံပါပေါ့နော
် Miss Christine Bugna နဲ့တိုက်ရိုက်တွေ့ဆုံဝင်ရမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့ဒုက္ခသည်တွေအတွက်အာမခံချက်ရှိနိုင်မဲ့ကိစ္စတွေကိုတောင်းဆိုချင်တယ်လို့မောင်တော်ဒေသခံဦးလာထွန်းကပြောပါတယ်
။ကျွန်တော်ကနိုင်ငံလေးဘဝခွင့်ရရကြတယ်ဆိုတော့ဒီကိစ္စကကျွန်တော်ရာသီများဆိုင်တဲ့အသေးတစ်ခုကိုဒီလက်မအစီအရမဖြစ်စင်ဘူးဒီလက်မနိုင်ငံမှာကျွန်တော်ပြတ်တာကိုပြင်ဆင်လို့ရရင်ကျွန်တော်ကဒီမှာပြင်ဆင်တဲ့ဟာကိုလူလာတယ်။နောက်တစ်ချက်ကနိုင်ငံသားစိတ်ဆောက်ကိုဟိုဆင်းကြကကာလဆူရနေတဲ့ဒီ NGC ဖိုင်ဒီနာနိုင်ငံတဆောက်တာကျူရဟာလေကျွန်တော်မလိုပါဘူးအဲ့ဒါလည်းတရားမျှတလို့မခံစားဘူးကျွန်တော်ကနောက်တစ်ချက်ကကျွန်တော်ဒီမှာဒီကြက်ကမာပြတော်ရဟာမှာကျွန်တော်အင်ဒီရောကျွန်တော်မှာလိပ်စရာလေးရာနေဒီကဆင်းဆင်းလိုက်လိုက်ရပြီဆိုတော့အဲ့ဒီဟာတွေကိုလည်းနာမည်ဆိုင်ဆိုင်ပုံပြီးတော့ဆောင်ရွက်ပြပါလို့ကျွန်တော်အဲ့လိုထောက်ဆောင်တယ
်ရခိုင်ပြည်နယ်ကိုရောက်နေတဲ့ Miss Bugna ဟာမနေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုလူကေပြန်ဒုဝန်ကြီးဦးစိုးအောင်ပြည်내ဝန်ကြီးချုပ်တွေနဲ့တွေ့ဆုံသလိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်စိုးတင့်နိုင်နဲ့လည်းတွေ့ဆုံခဲ့ပေမဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုမသိရပါဘူးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရတစ်ဖက်နိုင်ငံကိုထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေက6000ကိုပထမဆုံးအတုအပြည့်မကြာခင်မှာပြန်လည်လက်ခံမှာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ